အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်25ရာခိုင်နှုန်းအခွန်တိုးကောက်မှာဖြစ်တယ်လို့ဒီသွင်းကုန်တွေနဲ့ပတ်သက်ပြီးတော့အဓိကတင်သွင်းနေတဲ့နိုင်ငံအချို့ပေါ်အခွန်ကင်းလွတ်ခွင့်နဲ့ကန့်သက်ချက်ရှော့ပေါ်ပေးထားတာတွေကိုပြန်ရုပ်သိမ်းမယ်လို့လည်းပြောလိုက်ပါတယ်။ဖေဖော်ဝါရီလ10ရက်တနင်္လာနေ့ကအခွန်တိုးကောက်မဲ့သမ္မတအမိန့်ကြေညာချက်လက်မှတ်ရေးထိုးစဉ်မှာဒါဟာအမေရိကန်ပြည်ထောင်စုပို့ပြီးတော့ချမ်းသာလာဖို့ခြေလှမ်းအစဖြစ်တယ်လို့လည်းပြောဆိုထားပါတယ်။အခုလိုအခွန်တိုးကောက်တဲ့အစီအစဉ်ကြောင့်ပြည်တွင်းထုတ်လုပ်သူတွေအတွက်အထောက်အကူဖြစ်ပြီးတော့အမေရိကန်လုံခြုံရေးနဲ့စီးပွားရေးပိုပြီးခိုင်မာအားကောင်းလာစေတယ်လို့ထရမ့်အစိုးရကုန်သွယ်ရေးဌာနကိုဦးဆောင်ဖို့အဆိုပြုခံထားရသူဘီလီယံနာတဦးဖြစ်တဲ့ဟောင်ဝစ်လင်နက်ကပြောပါရယ်အလုတ်ကိုင်ပေါင်းတစ်သိန်း2000လောက်တိုးလာမယ်လို့လည်းသူကဆိုပါရယ်ခက်ခဲရက်တည်နေရတဲ့တမ်မလီနဲ့အလူမီနီယံလုပ်ငန်းတွေကိုကြားကန်ပေးနေတဲ့ထရမ့်ဟာ2018ခုနှစ်ကတော့ဒီသွင်းကုန်တွေပေါ်မှာဆယ်ရာခိုင်နှုန်းအခွန်တိုးကောက်ခဲ့ပါရယ်အခုခါမှာတော့25ရာခိုင်နှုန်းအခွန်တိုးကောက်တဲ့အတွက်ကြောင့်အမေရိကန်အတွက်ဗတ်ပေါင်းစုံကနေအကျိုးအမြတ်ထွက်လာစေတယ်လို့ထရမ့်ကုန်သွယ်ရေးအကြံပေးကလည်းပြောပါရယ်ရှင်